ငင်းကြိုင်းလုပ်ငန်းစဉ်နဲ့ပတ်သက်လို့ထိတ်တန့်ခေါင်းဆောင်တွေကြားမတူညီတဲ့သဘောထားတွေပြောဆိုခဲ့ကြပြီးဒုတိယနေ့အဖြစ်21ရာစုပင်လုံညီလာခံကိုဒီကနေ့ဆက်လက်ကျင်းပရမှာနောက်ဆုံးအကြိမ်ညီလာခံမှာရရှိထားတဲ့ပြည်ထောင်စုဆိုင်ရာသဘောတူညီချက်တွေနဲ့ပတ်သက်လို့ဆွေးနွေးကြတဲ့အကြောင်းကိုပြောပြပါမယ်။ကျွန်တော်မိုးစောပါ။ပြည်ထောင်စုငင်းကြဲညီလာခံ21ရာစုပင်လုံရုဒ္ဒအစည်းအဝေးရဲ့ဒုတိယနေ့မှာပြည်ထောင်စုငင်းကြဲဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးကိုကျင်းပပြီးပြည်ထောင်စုသဘောတူစာချုပ်အစိတ်အပိုင်း3ကိုအတည်ပြုလက်မှတ်ရေးထိုးကြရေးအတွက်ဆွေးနွေးကြပါတယ်။ဒီအစည်းအဝေးမှာ UPDJC ဥက္ကဋ္ဌနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါံဆန်းစုကြည်ကအဖွဲ့အမှားစကားပြောကြရမှာ21ရာစုပင်လုံဒုတိယနဲ့တတိယအစည်းအဝေးတွေကရရှိထားတဲ့ပြည်ထောင်စုသဘောတူညီချက်အစိတ်အပိုင်း1နဲ့2ပါသဘောတူညီချက်51ချက်နဲ့ပတ်သက်ပြီးအခုလိုထည့်သွင်းပြောကြပါတယ
်ကျမတို့အားလုံးအကြေလဲဆွေးနွေးညီနိုင်ပြီးသဘောတူညီချက်ရရှိထားတဲ့အခြေခံမူ51ချက်ကိုသက်ဆိုင်တဲ့ခေါင်းစဉ်တွေအောက်မှာထည့်သွင်းပြီးအစ်င့်လိုက်အကောင့်ထဲပို့မှုတွေကိုအကောင့်ထဲပို့ဆောင်သွားမှာပို့ပါပဲပြောရရင်ခေါင်းစဉ်ခွဲတွေဆက်လက်ဆွေးနွေးပြီးအစ်င့်လိုက်ပို့ဆောင်မဲ့ဇယားနှစ်ရရှိလာရင်မူလပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်း1နဲ့အစိတ်အပိုင်း2ရဲ့အခြေခံမူတွေအကောင့်ထဲပို့တဲ့အခြေအနေကိုဆက်လက်ဆောင်ရွက်သွားကြရမှာဖြစ်ကြောင်းပြောကြားလိုပါတယ်
ပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်း1နဲ့အစိတ်ပိုင်း2ဟာနိုင်ငံရေးစီးပွားရေးလူမှုရေးလုံခြုံရေးနဲ့မြေယာတည်ရန်စာတနဲ့သဘောအပတ်ဝန်းကျင်ဆိုတဲ့ကဏ္ဍ900ပေါ်မှာအခြေခံထားတာဖြစ်ပါတယ်။လက်ရှိချုပ်ဆိုမဲ့ပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်း3အပိုင်း1ဖြစ်တဲ့2020အလွန်အစင်းလိုက်လုပ်ငန်းစဉ်နဲ့အစင်းလိုက်အကောင့်ထဲပေါ်မှုမှာဇယားတစ်အနေနဲ့ခေါင်းစဉ်10ခုပါဝင်ပြီးအရင်ရရှိထားတဲ့သဘောတူညီချက်တွေကိုဒီသက်ဆိုင်ရာခေါင်းစဉ်အောက်မှာထည့်သွင်းအကောင့်ထဲပေါ်ဖို့ရှိနေတာဖြစ်ပါတယ်။ဒီလိုအကောင့်ထဲပေါ်ဖို့ဆိုရင်ဇယားနှစ်ပါအစင်းလိုက်အကောင့်ထဲပေါ်မှုတွေကိုဆက်လက်ဆွေးနွေးရအောင်ပါလည်းဖြစ်ပါတယ်။နိုင်ငံရေးလေးလာသူတွေကတော့21ရာစုပင်လုံသရုတ်ရအစည်းအဝေးဖွင့်ပွဲအဖြစ်မနေ့တုန်းကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါံဆန်းစုကြည်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တိုင်းရင်းသားခေါင်းဆောင်တချို့ပြောဆိုသွားတဲ့မိန့်ခွန်းတွေဟာအစိုးရတမတော်နဲ့တိုင်းရင်းသားအင်အားစုတွေကြားတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုအားနည်းနေတာကိုပြသရရောက်တယ်လို့မြင်ကြပါတယ်။မြမအရေးလေးလာသုံးသက်သူဒေါက်တာရံမျိုးသိန်းကလည်းဒီအမြင်ကိုလက်ခံကြောင်းပြောပါတယ်။
ဒီအစိုးရတက်မလို့ ਨੇ တိုင်းရင်းသားတွေချာမှာယုံကြည်မှုကျဆင်းနေတယ်။နောက်အပြန်အလှန်ပူးပေါင်းဆောင်ရွက်မှုအပိုင်းမှာလည်းပဲနောက်အားနည်းချက်တွေလိုအပ်ချက်တွေရှိနေတယ်လို့အသုံးသတ်လို့ရပါတယ်။အဲ့ဒီအတွက်ကြောင့်မလို့နောက်2020အလွန်ဒီနိုင်ငံရေးအခင်းကျင်းမှာအစိုးရတက်မလို့ ਨੇ ဒီတိုင်းရင်းသားအကြားမှာနောက်နိုင်ငံရေးအရနောက်တွဲဆောင်ဆွေးနွေးမှုတွေအပေးယူလုပ်မှုတွေနောက်ညှိနှိုင်းဆွေးနွေးမှုတွေအဲ့ဒီကနေတစင်သဘောတူညီချက်တွေရအောင်ဆောင်ရွက်ဖို့မဖြစ်မနေလိုအပ်တယ်လို့မြင်ပါတယ်။အထူးသဖြင့်ကတော့ယုံကြည်မှုကိုဒီတက်ပို့ပြီးတော့ခိုင်မာအောင်ဒီတက်ပို့ပြီးတော့အားကောင်းအောင်တည်ဆောက်ဖို့လိုအပ်နေတယ်လို့အဲ့ဒီလိုမြင်ပါတယ်ဗျာ
။လက်ရှိချုပ်ဆိုမဲ့ပြည်ထောင်စုသဘောတူစာချုပ်စိတ်ပိုင်း3ဟာအားရပွဲရှိတာတွေပါဝင်ပေမဲ့ဒီသဘောတူညီချက်နဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုဘယ်လိုချိတ်ဆက်ဆောင်ရွက်မလဲဆိုတာစိန်ခေါ်မှုတစ်ခုအဖြစ်ရှိနေပြီးဒီအစိတ်ပိုင်းသုံးခုလုံးပါသဘောတူညီချက်တွေအကောင့်ထဲပေါ်ဖို့ဆိုရင်အစိုးရနဲ့တက်မရော်ဟာ NCA လက်မှတ်ထိုးနဲ့လက်မှတ်မထိုးထားတဲ့တိုင်းရင်းသားတွေအပြင်တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့လည်းကြဲကြဲပြန့်ပြန့်ဆွေးနွေးအကောင့်ထဲပေါ်ဖို့လိုအပ်မှာဖြစ်ကြောင်းဒေါက်တာရံမျိုးသိန်းကထောက်ပြပါတယ်27ရာစုပင်လုံအစည်းအဝေးကိုပါဝင်တက်ရောက်နေတဲ့ပိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ရဲ့နာယကဗိုလ်မှူးကြီးခွန်ဥကာကတော့မနေ့တုန်းကညီလာခံဖွင့်ပွဲအတွင်းပြောဆိုသွားတဲ့အစိုးရတက်မတော်နဲ့တိုင်းရင်းသားခေါင်းဆောင်တွေရဲ့မိန့်ခွန်းတွေမှာဘုံသဘောတူညီချက်မရသေးတာတွေ့ရတယ်လို့အခုလိုသုံးသပ်ပါတယ
်။ common position မရတာတော့မှန်ပါရဲ့။ common position သာအတိတ်ပဲဘလို့ဖွင့်ကြလဲ။ပြဿနာဘလို့ရှုမြင်လဲဆိုတဲ့နေရာမှာကတော့မတူတဲ့ရှုထောင့်တွေရှိပါတယ်။သို့တော့ဖြည့်ရှင်းလို့မရတဲ့ကိစ္စတွေလည်းမဟုတ်ပါဘူး။အဲဒါကြောင့်အဲ့ဒီမတူညီမှုကအနာဂတ်အတွက်တော့ဟိုပိတ်သွားပြီးတော့ပြတ်ရောက်ဖို့အားနည်းပါလား။ဆုံးကုန်သုံးသပ်မယ်ဆိုရင်တော့ပိတ်မဆိုးဘူးလို့ပြောရမှာပါဗျာ။ဘာပဲဖြစ်ဖြစ်တော့ငင်းကြံရေးရှေ့ဆက်သွားနိုင်အောင်နဲ့ငင်းကြံရေးမပြတ်မစီးအောင်တော့အားလုံးဝိုင်းချိန်တဲ့သဘောတွေ့ရပါလား။ဒါနဲ့အချိန်အဟုန်နဲ့သွားဖို့ဆိုတဲ့နေရာမှာကြာတော့နည်းနည်းလေးကွာစားတာရှိနေရှိနေတော့
လက်ရှိကျင်းပနေတဲ့ပြည်ထောင်စုငင်းကြဲရေးညီလာခံ21ရာစုပင်လုံသရုတ်အစည်းအဝေးဟာနှစ်နှစ်ကျော်ရပ်ဆိုင်းခဲ့ပြီးနောက်ပြန်လည်စတင်နိုင်တာဖြစ်ပါတယ်။ 2018ခုနှစ်မှာကျင်းပတဲ့နောက်ဆုံးညီလာခံနောက်မှာပြည်ထောင်စုကခွဲမထွက်ရေးနဲ့တမ်ဘော့တစ်ခုတည်းဖြည်စားတဲ့ကိစ္စတွေကိုမညှိနှိုင်းနိုင်တာကြောင့်ရပ်ဆိုင်းခဲ့တာလည်းဖြစ်ပါတယ်။မနေ့ဖန်မှာတော့21ရာစုပင်လုံသရုတ်ရအစည်းအဝေးနောက်ဆုံးရဲ့ကျင်းပမှာဖြစ်ပြီးလက်ရှိဆွေးနွေးထားပြီးတဲ့ပြည်ထောင်စုသဘောတူစာချုပ်အစိတ်အပိုင်း၃ကိုလက်မှတ်ရေးထိုးကြဖို့ရှိနေပါတယ်။ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။